Welcome to the Voice of America in Burmese.
Dorasin bang mingla nyin ni kin ma tani ta amo pan pi ja wa yi la kamya. VOA American tan ye 2014 September 14 ye tani ngni ni nyat ni kin a season ni go myama san daw chin nyat ni 6 nai kwe ya ni 9 nai thi American pi rong su Washington DC myu daw ga ni line no meter 1925 ru ga ni dai yai tin set ni ba bi.ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမမိုးပြူနဲ့ကျွန်တော်ကြော်ကြော်သိမ်းကြညာပါပါ IS စစ်သည်ကြောက်ဖက်ကိုတက်ခဲရေးစင်ရဆီလို့မဲလို့ဩစတြေးလျဆွေရောကကြညာလိုက်ပါတယ် IS စစ်သည်ကြောက်ဖက်ကိုတက်ခဲတာမှာနိုင်ငံတကာပူပေါင်းပောင်းမှုရဖို့ကြိုးပမ်းနေတဲ့ဂျွန်ကယ်ရီဟာအခုပါရီမှာရောက်နေပါတယ်မြောက်ကိုရီးယားကဖမ်းထားတဲ့နောက်ထပ်အမေရိကန်နိုင်ငံသားတဦးကိုအလုကျန်းနဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန်းသတင်းတွေကိုလည်းကြညာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာထိုင်းနိုင်ငံဘက်ချန်နေဆက်မြို့မှာရှိတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးငွေညှင့်နေတာတွေရပ်ပေးဖို့ကရင်လက်နက်ကင်တပ်ဖွဲ့တခုကတောင်းဆိုလိုက်ပါတယ
်အခုကသူတို့ခရယုံချင်းဂျိုရီယာနဲ့ခရယုံချင်းချိုယင်မူပမာနဲ့သူတို့တွေ့ပြီးသူတို့ချင်းစားရေးသားတို့ပြေးသားပြီးပျော်ကြပျော်ပြီးသူတို့ပြန
်ဘူမူကြီးတိုင်ကာပြောဆိုသွားတာပါသတင်းတွေပြီးမှတင်ဆက်ပါမယ်ဒီအကြောင်းနဲ့တူခါကာဘိုရာစီတောင်ပေါ်မှာပျောက်ဆုံးနေဆဲဖြစ်တဲ့တောင်တက်သမားတွေကိုနောက်ရှာဖွေနေတဲ့နောက်ဆုံးအခြေအနေနဲ့စိတ်ဝင်စားဖို့ရနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမိုးဖြူတို့ကအစီအစဉ်ခံပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်တော်စုကပန်ကြားတဲ့အတွက်အစ္စလာမ်စစ်သွေးကြွ IS အဖွဲ့ကိုနှိမ်နင်းဖို့စီရေးအကူအညီပေးမယ်လို့ဩစတြေးလျကပြောလိုက်ပါတယ
် Government has decided to prepare and to deploy to the United Arab Emirates
အာရဗ်စပေါ်မြောက်ပြည်တော်စုစီစစ်တပ်စီလူရေးပြင်ဆင်ဖို့အစိုးရကဆုံးဖြတ်လိုက်ပါတယ်။နောက်ထပ်ချမှတ်မဲ့ဆုံးဖြတ်ချက်တွေနဲ့အညီအီရန်နိုင်ငံတွင်စစ်စင်ရေးတွေမှာပါဝင်ဆောင်ရွက်ဖို့စစ်ဖက်အင်အားဆီလွတ်ပါမယ်လို့ဩစတြေးလျဝန်ကြီးချုပ်ထိုနီအက်ဘော့တ်ကပြောသွားတာပါ။ပြည်ထောင်အကူအညီပေးလိုသောသူကိုအကြံဖက်အဖွဲ့ကတက်လိုက်ပြီးတဲ့နောက် IS စစ်သွေးကြောအဖွဲ့ကိုနှိမ်နင်းသွားမယ်လို့ပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းပြောပါတယ်။ပြည်ထောင်အကူအညီပေးလိုသောဒေးဗစ်ဟိုင်းစ်ကိုတပ်ပလိုက်တာကိုရိုက်ယူထားတဲ့ဗီဒီယိုကို IS စစ်သွေးကြောအဖွဲ့ကထုတ်ပြန်လိုက်ပြီးနောက်တရက်ဒီကနေ့မှာပြည်ထောင်ဝန်ကြီးချုပ်ကအဲ့လိုပြောလိုက်တာပါ။David Hines ဟာနိုင်ငံတကာကူညီပေးအဖွဲ့တစ်ခုမှလုပ်ကိုင်ဖို့စီးရီးယားနိုင်ငံစီရောက်သွားပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကပြန်ပြီးဆွဲခံခဲ့ရတာပါ။ Hines ကိုလူမဆန်စွာရဲရဲဆက်ဆက်တပ်ပစ်ခဲ့တဲ့လို့ရက်ကိုအမေရိကန်ပြည်ထောင်စုကပြင်းထန်ရှုံချပြီးဒီချင်းချောက်မှုကိုနှိမ်နင်းချေမှုဖို့အတွက်ပြည်ထောင်အပါအဝင်နိုင်ငံတကာနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့စနေနေ့နောက်ပိုင်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတဘရက်အိုဘားမားကပြောထားပါတယ်။စစ်သွေးကြောအဖွဲ့ကိုတက်ခဲ့တဲ့နေရာမှာပုံစံတမျိုးမျိုးနဲ့ပါဝင်မယ်လို့အာရဗ်နိုင်ငံအများပြားအပါအဝင်နိုင်ငံ40နီးပါးကသဘောတူထားပြီးကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေကအစ္စလာမ်အစွန်းရ ISIS အဖွဲ့ကိုချေမှုန်းရင်းနိုင်ငံတကာညွန်ပေါင်းအဖွဲ့ဖွဲ့စည်းနိုင်ဖို့သူခရီးစဉ်ရဲ့နောက်ဆုံးနိုင်ငံဖြစ်တဲ့ပြင်သစ်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။ဝန်ကြီး Kerry ဟာတနင်္လာနေ့စမယ်အစ္စလာမ်စစ်သွေးကြွတွေကိုအရှိန်မြှင့်တိုက်ခိုက်ဖို့ဆွေးနွေးမယ်နိုင်ငံတကာညီလာခံမတိုင်ခင်စနေနေ့နှောင်းပိုင်းကလေးကအီဂျစ်နိုင်ငံကိုင်ရိုကနေပြင်သစ်နိုင်ငံပါရီမြို့တော်ကိုလေယာဉ်နဲ့ရောက်လာတာဖြစ်ပါတယ်။အခုအချိန်အထိရထားတဲ့သဘောတူညီချက်အရအစ္စလာမ်အစွန်းရောက်တွေကိုချေမှုန်းဖို့အစီအစဉ်မှာအာရဗ်နိုင်ငံတော်တော်များများအပါအဝင်နိုင်ငံပေါင်း40လောက်ပါဝင်မှာဖြစ်ပါတယ်။နိုင်ငံတကာကပူးပေါင်းပါဝင်ဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုတုံ့ပြန်တဲ့အနေနဲ့ချက်တိုက်လျင်တော်တော်များများနဲ့တပ်ဖွဲ့ဝင်600လောက်လွှတ်မယ်လို့ဒီကနေ့တနင်္ဂနွေနေ့မှာဩစတြေးလျဝန်ကြီးချုပ်ထိုနီအက်ဘော့ကပြောဆိုပါတယ်။ကမ္ဘာဘယ်နေရာမှာမဆိုအကြမ်းဖက်တိုက်ခိုက်မှုဖြစ်မဲ့အန္တရာယ်နဲ့ရင်ဆိုင်ရပြီဆိုရင်မကြခင်ကမ္ဘာနေရာတိုင်းမှာအကြမ်းဖက်တိုက်ခိုက်မှုနဲ့ရင်ဆိုင်ရမယ့်အန္တရာယ်ရှိလာပြီဆိုတာကိုအချိန်ကပဲအဆုံးဖြတ်ပေးလိမ့်မယ်လို့ဝန်ကြီးကယ်ရီကပြောဆိုပါတယ်။အီဂျစ်နိုင်ငံသားရေးဝန်ကြီးဆမ်ရှောက်ရီဆွေးနွေးပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ Jihadist ဘာသာရေးအစွန်းရောက် ISIS အဖွဲ့ဟာအစ္စလာမ်ဘာသာအတွက်တိုက်ခိုက်နေတယ်လို့ပြောပေမဲ့သူတို့လုပ်ရက်တွေကတော့အစ္စလာမ်ဘာသာနဲ့ဘာမှမဆိုင်ဘူးလို့ဝန်ကြီးကယ်ရီကပြောဆိုပါတယ်။ဒီလိုတိုက်ခိုက်တာဟာအမုန်းတရားအခြေခံတဲ့လုပ်ရက်ဖြစ်လို့ကမ္ဘာတစ်လွှားကမွတ်စလင်အများစုကလည်းလက်မခံဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ
်။ယူဂန္ဒါနိုင်ငံမှာအကြမ်းဖက်တိုက်ခိုက်လာနေကြတဲ့အန်ဒရီတို့ကိုအနာဝင်တွေကစုံစမ်းနေကြတာနဲ့အမျှနိုင်ငံတွင်းမှာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့အိမ်ထဲမှာနေကြဖို့တမမှုဘေးကင်းတဲ့နေရာမှာနေကြဖို့ယူဂန္ဒါနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်။အချက်အခြာကြတဲ့နေရာတွေမှာရဲတပ်ဖွဲ့ဝင်အစီအတွက်ကိုတိုးပြီးချထားပေမဲ့တိုက်ခိုက်မဲ့ပြစ်မှတ်တစ်ခုခုတိတိကျကျတည်ထားတာမျိုးမရှိဘူးလို့ကမ်ဘာလာမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်။ဆိုမလီအကြမ်းဖက်အဖွဲ့ Al-Shabaab ရဲ့အကြမ်းဖက်အစုလေးတစ်ခုကတိုက်ခိုက်မှုလုပ်ဖို့ကြံစီနေပုံရတယ်ဆိုတဲ့ပေါ်အာဏာပိုင်တွေကစုံစမ်းထောက်လှမ်းနေတာပါ။ဒီလအစောပိုင်းကဆိုမလီယာနိုင်ငံမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ခေါင်းဆောင်သေဆုံးသွားရတဲ့ပေါ်လက်တုံ့ပြန်မယ်လို့ Al-Qaeda နဲ့အခြေဆက်ရှိတဲ့ Al-Shabaab အဖွဲ့ကပြောထားပါတယ်။
အီရန်နိုင်ငံနဲ့ပတ်သက်လို့တနင်္လာနေ့ပြင်သစ်နိုင်ငံဘာရီမြို့မှာကျင်းပမယ့်ဆွေးနွေးပွဲမှာယူကရိန်းနိုင်ငံအရေးကိုအစည်းအဝေးပြင်ပဆွေးနွေးပွဲအဖြစ်နဲ့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုတခြားနိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့အတူအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကဆွေးနွေးသုံးသပ်ဖို့ရှိတယ်လို့နိုင်ငံသားဝင်ကြီးဌာနကပြောဆိုပါတယ်အခြေအနေကြည့်ရတာရုရှားဘက်ကယူကရိန်းနဲ့ Donetsk နယ်စပ်ကိုတူပိုင်နီယာအဖြစ်သဘောထားပုံရတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်မှာပါတဲ့သတင်းတောက်တွေကိုတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်တိုက်ပွဲတွေဖြစ်နေတဲ့ Luhansk မြို့အတွက်လိုအပ်တဲ့ပစ္စည်းတွေတင်လာတဲ့ရုရှားအကူအညီပေးရေးအဖွဲ့ရဲ့ရင်းနှံပထမဆုံးကုန်တင်ကားကယူကရိန်းရှေ့ပိုင်းကိုစနေနေ့စောပိုင်းကဖြတ်ကျော်ဝင်ရောက်ခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းဒေသကိုဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကစောင့်ကြည့်နေပါတယ်။ဒီအဖွဲ့ရဲ့စောင့်ကြည့်ချက်အရရုရှားကနေယူကရိန်းရှေ့ပိုင်းကိုဖြတ်ကျော်ဝင်ရောက်တဲ့ကားပေါင်း216ဆင်းမှာတချို့ကိုပဲရုရှားနေကြဆောင်တပ်တွေနဲ့အကောက်ခွန်အဖွဲ့ကစစ်ဆေးခဲ့ပြီးတော့ယူကရိန်းချက်ချင်းဒီအဖွဲ့နဲ့တာဝန်ရှိသူတွေကမစစ်ဆေးခဲ့ဘူးလို့သိရပါတယ်။ကယ်ဆယ်ရေးညနေမှာပါတဲ့ကားအလုံးစနေနေ့ကပဲရုရှားနိုင်ငံဘက်ကိုပြန်သွားခဲ့ပြီဖြစ်ပါတယ်။ရုရှားနိုင်ငံ Donetsk လေစိတ်ကိုတပုန်နေတိုက်ခိုက်မှုကိုသူတို့နှိမ်နှင်းခဲ့တယ်လို့ Ukraine စစ်တပ်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုကရုရှားနိုင်ငံဥရောပစောင့်ကြည့်ရေးအဖွဲ့နဲ့ Kiev အစိုးရကိုယ်စားလှယ်တွေလက်မှတ်ထိုးထားတဲ့အပြစ်ခံရဆဲမှုသဘောတူညီချက်ကိုချိန်ချောက်မှုရှိတယ်လို့ Ukraine တာဝန်ရှိသူတွေကပြောဆိုပါတယ်ရှင်။
ယူအမေရိကန်အသံညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုရဲ့တနင်္ဂနွေညပတ်သတင်းများကိုဆက်လက်နားဆင်နေကြတာပါမြောက်ကိုရီးယားကဖမ်းထားတဲ့အမေရိကန်နိုင်ငံသားမက်သျူးမီလာကိုမြောက်ကိုရီးယားနိုင်ငံပေါ်ရန်လူတဲ့လုပ်ရက်တွေလုပ်တယ်လို့ဆွဆဲပြီးအလုချမ်းနဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်။အသက်20အရွယ်မီလာဟာပြီးခဲ့တဲ့ဧပြီလတုန်းကမြောက်ကိုရီးယားလူဝင်မှုကြီးကြပ်ရေးရှိမှသူ့ရဲ့ပြည်ဝင်ဗီဇာကိုစုပ်ဖြဲပစ်ပြီးနိုင်ငံရေးခိုလုံခွင့်တောင်းခံခဲ့တာပါ။ဒီကနေ့မနက်ပိုင်းအချင်းယုံတရားခွင်မှာမီလာအနေနဲ့အယူခံပိုင်ခွင့်အလားအလာကိုလည်းပေးချခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ကမ္ဘာလိုက်ခီးတဲ့ဒူးအနေနဲ့ဝင်ရောက်ပြီးတမာချန်းစာအုပ်တအုပ်ခြံထားခဲ့မှုနဲ့မီလာတို့ကဖန်ခံထားရတဲ့နောက်ထပ်အမေရိကန်နိုင်ငံသားတူဦးဖြစ်သူ Jeffrey Fowl ကိုလည်းမကြခင်မှာတရားရုံးတင်မယ်လို့ခန့်မှန်းထားပါတယ်။တတိယမြောက်အမေရိကန်နိုင်ငံသားတူဦးဖြစ်သူကိုရီးယားနယ်ပယ် Kenneth Bay ကိုတော့မြောက်ကိုရီးယားအစိုးရကိုဖြုတ်ချဖို့ရည်ရွယ်ချက်နဲ့ရန်လူတွေလုပ်ရက်တွေလုပ်ခဲ့တယ်လို့ဆွဲချက်တင်ပြီးထောင်ဒဏ်15နှစ်ချမှတ်ထားပါတယ်
။ဖိလစ်ပိုင်နိုင်ငံလေပိုင်းမှာလူနှစ်ဦးသေဆုံးပြီးညာရင်းချင်းမြုပ်သွားတဲ့ကုလသမဂ္ဂတစ်စင်းကအသက်ရှင်ကျန်သူတွေကိုကေဆေးရေးအဖွဲ့တွေကလိုက်ရှာနေကြပါတယ်။တောင်ပိုင်းလေထွပြည်နယ်လီလုံးစိတ်ကန်းကထွက်ခွာအပြီးရုတ်တရက်တိုက်ခတ်တဲ့မုံတိုင်းတန်ကြောင့်နစ်မြုပ်ခဲ့တဲ့မဟာလီခါနံပါတ်1တင်မောကနေလူပေါင်း100လောက်ကိုကယ်ဆယ်ခဲ့ရတယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောဆိုပါတယ်။တင်မောပေါ်မှာခီးတဲ့ဘယ်နှစ်ယောက်လိုက်လာတယ်ဆိုတာအရေးအတွက်အတိအကျမသိတာကြောင့်အသက်ရှင်ကျန်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကလိုက်ရှာနေစေဖြစ်ပါတယ်။ပြင်းထန်တဲ့လေတိုက်ခတ်မှုကြောင့်လိုင်းလုံးကြီးတွေမြင့်တက်လာပြီးတင်မောရဲ့ရဒါအစိပ်ပိုင်းပြုတ်ထွက်သွားပြီးချင်းတင်မောကအရေးပေါ်ခေါ်ဆိုမှုတွေလုပ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကယ်မဂီလို့ခေါ်တဲ့အပူပိုင်းမုန်တိုင်းကြီးတောင်တရုတ်ပင်လယ်မှာမြောက်ဘက်ဥတီတိုက်ခတ်ခဲ့လို့အခုလိုအသက်ဘေးကျုံတဲ့ပြဿနာတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တောင်ပိုင်းလေတင်းစိတ်ကမ်းဘက်ကိုမုန်တိုင်းအန္တရာယ်သတိပေးခြင်းညာချက်ရောက်မလာခဲ့ဘူးလို့ကန်ဂျီဆောင်တပ်ဖွဲ့ဝင်တူကပြောဆိုပါတယ်ရှင်
။အိန္ဒိယနိုင်ငံမြောက်ပိုင်းကအရေးကြီးနေတဲ့ဂျမ်မူးနဲ့ကက်ရှမီးယားပြည်နယ်တွေမှာရန်နေငယ်ကြာရာသီကလူကြီးလင်းနေခဲ့ပြီးတဲ့နောက်မိုးပြန်ရွာတဲ့အတွက်ဒီကနေ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအဟန့်အတားဖြစ်နေရပါတယ်။ကက်ရှမီးယားပြည်နယ်မှာအခုကြုံနေရတဲ့ရေပေးဟာနှစ်ပေါင်း60အတွင်းအဆိုးရွားဆုံးဖြစ်ပြီးရာနဲ့ချီတဲ့လူတွေသေဆုံးခဲ့ရပြီးပါပြီ။ဒါအပြင်ဒေသအတော်များများမှာလူပေါင်းတသန်းခွဲလောက်ဟာရေပေးဒုက္ခနဲ့ကြုံတွေ့နေရပါတယ်။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာသေဆုံးသူအရေအတွက်200အထိရှိသွားပြီလို့အိန္ဒိယအစိုးရကပြောထားပေမဲ့လူဦးရေတသန်းအထိရှိတဲ့ဆရီနဂါမြို့နဲ့ကက်ရှမီးယားတောင်ပိုင်းကကြေးရွာတွေရဲ့အပြည့်အစည်းကိုအပြည့်စုံဖော်ထုတ်နိုင်ပြီးရင်တော့သေဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့ဆိုရင်နေကြပါတယ်။အိန္ဒိယနိုင်ငံရဲ့အိမ်နီးချင်းပါကစ္စတန်နိုင်ငံအရှေ့ပိုင်းကပန်ဂျပ်နဲ့ပါကစ္စတန်ထိန်းချုပ်တဲ့ကက်ရှမီးယားဒေသတွေမှာလည်းအလားတူရေပိဒုက္ခနဲ့ရင်ဆိုင်နေရတာပါ။အဲဒီမှာတော့လူပေါင်း280လောက်သေဆုံးခဲ့ရပြီး900ကျော်ဒဏ်ရာရထားပြီးတော့လူ200ကျော်ရေပိဒုက္ခသင့်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယဘက်မှာရောပါကစ္စတန်ဘက်မှာပါစစ်တပ်တွေကရဟယင်တွေတုံးပြီးရေပေးကြောင်ပိတ်မိနေတဲ့လူတွေကိုကယ်ထုတ်ပေးနေတယ်လို့စာနယ်ဇင်းကားတွေကလည်းလေကြောင်းကနေတဆင့်ချပေးနေပါဗျ။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေအိန္ဒိယနိုင်ငံစီဒီကနေ့မနေ့အစောပိုင်းကထွက်ခွာသွားတဲ့မလေးရှားလေကြောင်းလိုင်းခီးသည်တင်တရင်တဆင့်ဟာအော်တိုပိုင်လော့စနစ်ချိုးယွင်းသွားတဲ့အတွက်ပြန်တက်သွားပြီးသိမကြခင်မှာပဲပြန်လှည့်ရပါတယ်။ချိုးတင်ကာကွယ်တဲ့အနေနဲ့လေယာဉ်မှုကပြန်လည်လိုက်တာဖြစ်ပြီးဒီချိုးယွင်းချက်ကြောင့်လေယာဉ်ကိုရောခီးသည်တွေကိုပါထိခိုက်မှုမရှိပါဘူးလို့လေကြောင်းလိုင်းကပြောပါတယ်။ အိန္ဒိယနိုင်ငံဟိုက်ဒရာဘတ်မြို့စီဦးတည်ပြန်တန်းတဲ့ Boeing 738ခီးသည်တင်လေယာဉ်ဟာပြန်တက်သွားပြီး၄နာရီနီးပါးကြာပြီးတဲ့နောက်ကွာလာလမ်ပူလေဆိပ်မှာချောချောမောမောပြန်ဆင်းခဲ့တယ်လို့လေကြောင်းလိုင်းရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။မလေးရှားလေကြောင်းလိုင်းဟာဒီနှစ်အတွင်းကြီးမားတဲ့ဘေးဒုက္ခနှစ်ကြိမ်ကြုံတွေ့ထားတာပါ။ကွာလာလမ်ပူကနေပေကျင်းမြို့တော်စီပြန်တန်းတဲ့လေယာဉ်အမှတ် 370 ဟာခရီးသည်239ယောက်နဲ့အတူမလာတော့ငါပျောက်ဆုံးပါတယ်။တခါဇူလိုင်လမှာအမ်စတာဒမ်ကနေကွာလာလမ်ပူစီပြန်သားတဲ့လေယာဉ်အမှတ် 18 ကတော့ယူကရိန်းအရှေ့ပိုင်းကောင်းကင်မှာပစ်ချခံခဲ့ရပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမိုးဖြူတို့ကပြောပြခဲ့ကြပါအခုတော့ဆက်သွယ်မေးမြန်းခြင်းနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပါမယ်အရင်ဦးဆုံးထိုင်းမြန်မာနေဆက်အခြေအနေကိုကြည့်ရအောင်ပါမြန်မာနိုင်ငံကနေတရားဝင်ခရီးသွားလက်မှတ်နဲ့ထိုင်းနိုင်ငံမဲဆောက်ဖက်ချမ်းကိုသွာလာလုကန်နေကြတဲ့မြန်မာနိုင်ငံသားခရီးသွားတွေနဲ့ရွှေပြောင်းအလို့သမားတွေကိုထိုင်းရဲတွေကနှီးမျိုးစုံနဲ့ဖမ်းဆီးငွေညှစ်နေတာကြောင့်အဲ့ဒီလုရက်ကိုမရက်တန့်ဘူးဆိုရင်စက်တင်ဘာလ18ရက်နေ့နောက်ပိုင်းပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့ KNU KNLA ခရင်ညင်းညင်းကြီးကောင်စီတပ်ဖွဲ့ရဲ့ဗိုလ်မှူးကြီးတိုက်ကကပြောဆိုလိုက်ပါတယ်မြဝတီမြို့တဲကိုဝင်လာတဲ့ထိုင်းကုန်တင်ရင်တန်းကိုဘုံကြီးတိုက်ကဥဆောင်တဲ့တပ်ဖွဲ့ကမနေ့တုန်းက2နာရီကြာတားဆီးခဲ့ပြီးတဲ့နောက်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ဒီအကြောင်းဆက်လက်တင်ပြကြပါမယ်ထိုင်းမြန်မာနယ်စပ်နဲ့ထိုင်းနိုင်ငံတွင်းကိုသွာလာနေထိုင်လုပ်ကင်စားတောက်နေကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းရဲတွေကဖမ်းဆီးငွေညှစ်တဲ့လုပ်ရပ်ပေါ်မခံရနိုင်ဖြစ်လာတာကြောင့်အစင်း30လောက်ရှိတဲ့ထိုင်းကုန်တင်ရင်နှန်းကိုသူတို့ရဲ့ KNU KNLA ညဉ့်ညဉ့်ရေးကောင်စီလက်နက်ကင်တပ်ဖွဲ့တွေကစနေနေ့မနေ့တုန်းကမြဝတီမြို့မှာမနက်7နာရီကနေမွန်းလွဲ7နာရီထိ2နာရီနီးပါးကြာပိတ်ဆို့တားမြစ်ခဲ့ကြောင်းညဉ့်ပိုင်းကောင်စီလက်နက်ကင်အဖွဲ့ကဘူမူကြီးတိုင်ဂါက VOA ကိုပြောပါတယ
်ကျွန်တော်တို့ရဲ့ပြည်သူလူထုတွေကျွန်တော်တို့ရဲ့ကရင်တင်ဗမာတွေကျွန်တော်ပြည်သူလူစီးရင်သားတွေအောင်မှာယူရရရဲတွေကသူကပတ်ဆံတောင်းတယ်ကောက်တယ်ပြီးတော့ဟောပတ်ဆံမပင်းသူတို့အချုပ်ထဲမှာထည့်တယ်မူရင်းစီးပွားနဲ့ဆုဆွဲတယ်တနာကိစ္စနဲ့ဆုဆွဲတယ်အဖွဲ့စီနဲ့ပတ်သက်သူတို့တနာတွေပါတယ်နဲ့ဆုဆွဲတယ်ပေါ့နော်ဒါကျွန်တော်တို့ကြည်ကြောက်ဆိုကျွန်တော်ထိုင်ကြည့်လို့မနိုင်ဘူးကျွန်တော်ကိုစင်းချာလေကားကိုကျွန်တော်ကိုတိုင်ဦးစီးပဲကျွန်တော်ကားတယ်ကျွန်တော်ကားရတယ
်ဘူမူကြီးတိုင်ကပြောဆိုနေသလိုထိုင်းနိုင်ငံဘက်ချမ်းမဲဆောက်မြို့မှာမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကရောဟုတ်ပါရဲ့လားမဲဆောက်မြို့မှာနေထိုင်တဲ့ကုမိုးကျိုးကအခုလိုရှင်းပြပါတယ
်မဲဆောက်မှာကထိုင်းပူကင်းရဲရှိမယ်ထိုင်းလာဝကရဲရှိမယ်နောက်ရင်သိမ်းရဲရှိမယ်အဲ့ဒီရဲအမျိုးမျိုးကနေပြီးတော့မြန်မာရွှေပြောင်းအလုပ်သမားတွေကိုနေ့စဉ်နဲ့မြစပိန်စီးလာရင်လည်းစပိန်စီးတဲ့လျောက်လမ်းလျှောက်ရင်လည်းလမ်းလျှောက်တဲ့လျောက်လိုင်းကားစီးရင်လည်းလိုင်းကားစီးတဲ့လျောက်လက်မှတ်စစ်ဆေးတယ်ဆိုပြီးတော့ဖမ်းဆီးပြီးတော့ငွေညှင့်နေတာတွေကတော်တော်ကြာခဲ့ပြီဖြစ်ပြီးတော့အခုနှစ်နှစ်သုံးနှစ်ကမှတော်တော်ဆူဆူဝါဝါဖြစ်လာတယ်ဗျပတ်စံမရမချင်းကိုပြန်လွှတ်မပေးရုံမကပဲနဲ့နောက်ဆုံးမှဘလို့မှပတ်စံမရတော့ဘူးအခါမှရဲစခန်းအချုပ်တော့မဟုတ်လောက်ကရဲအချုပ်ခန်းတွေကိုပို့တယ်ဗျထိုင်းစီငွေညစ်တောင်းခံတာကိုခံနေရတာတော်တော်ကြာခဲ့ပြီလို့ပြောလို့ရတယ်ဗ
ျထိုင်းကားတွေလက်နဲ့နဲ့အတားဆီးခံရပြီးတဲ့နောက်အဲ့ဒီနေရာကိုမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးလွင်ကိုဦးမြို့နယ်အုပ်ချုပ်ရေးမှူးဦးခင်မောင်စောနဲ့မြမရဲတပ်ဖွဲ့တာဝန်ရှိသူတွေရောက်လာပြီးထိုင်းရင်တန်းကိုပြန်လွှတ်ပေးဖို့နဲ့ပြဿနာတွေကိုထိုင်းမြန်မာနယ်ကြားကော်မတီကဆက်လက်ဖြေရှင်းသွားမယ်လို့ကတိပေးခဲ့ပါတယ်ဒါပေမဲ့ဗိုလ်မှူးတိုက်ကနဲ့အဖွဲ့ကဒီကိစ္စကိုအဆုံးဖြတ်ပေးနိုင်မဲ့ထိုင်းနိုင်ငံတက္ကရိုင်တာဝန်ရှိသူတွေနဲ့ဓာတ်ရိုက်ဆွေးနွေးလို့ကြောင်းတောင်းဆိုခဲ့ပါတယ်။ဒီကနေ့မှာတော့တက္ကရိုင်အုပ်ချုပ်ရေးဌာနဝန်ထမ်းတချို့ကသာလာရောက်ခဲ့တာကြောင့်ပြဿနာတွေဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်ကရင်လူမျိုးတွေပါဝင်မြန်မာနိုင်ငံသားတွေကိုထိုင်းရဲတွေကဆက်ပြီးဖမ်းဆီးငွေညှစ်တာတွေမရက်ဘူးဆိုရင်အခုလာမဲ့စက်တင်ဘာလ17ရက်နေ့နောက်ပိုင်းသူတို့ရဲ့ KNU KNLA ညဉ့်ညဉ့်ရေးကောင်စီကပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်လို့ဘူမူတိုက်ကပြောပါတယ်။
အခုကသူတို့ခရိုင်တို့ချင်းကြိုရားနဲ့ခရိုင်တို့ချင်းချုံရင်မူပမာနဲ့သူတို့တွေ့ပြီးသူတို့သမီးစားရေတောက်တပေတောက်ပြီးပျော်ကြပျော်ပြီးသူတို့ပြန်ဘာမှလည်းကြားမှလည်းကြုံမရှိဘူးသူတို့အရေးယူပေးမယ်ပြီးသူတို့ပြောပေးမယ်ပေါ့နော်ဒီကျွန်တော်တို့ပြည်သူလူထုသူတို့ကဘာမှမပြောဘူးရသူတို့ပါးစပ်ပြောပြီးသူတို့ပြန်တော့ပဲကျွန်တော်ပြရကျွန်တော်အခွင့်ပြအခုအချိန်ပေးတဲ့16ရက်နေ့16ရက်နေ့သူတို့မလုပ်ရင်ကျွန်တော်တို့တကူကပြန်ပြီးလုပ်ရမယ်အကူကယူရီးယားနဲ့ပမာရသူတို့စီပိုင်းယူရီးယားပက်ဆန်ယူရီးယားသွားလာတယ်သူတို့ပါသေးလားကျွန်တော်တိုင်းသားတဲ့ခံရတာကနေစားမှာကိုကျွန်တော်ကိရင်ဘယ်လိုမှမလို့ကျွန်တော်ကိုယ်တိုင်လောက်ရမှာပေါ့အခုချင်းက
သူတို့ဘာတွေဘယ်လိုဆက်လုပ်သွားမလဲဆိုတဲ့အစီအစဉ်အသေးစိတ်ကိုဘုံမူတိုက်ကကတော့ပြောမသွားခဲ့ပါဘူးမြဝတီမြို့မှာအခုလိုအခြေအနေတွေဖြစ်သွားတာကြောင့်ဒေသခံတွေကြားမှာသတိထားနေတိုင်းနေရကြောင်းစုံစမ်းသိရပါတယ်ခင်ဗျာ
Thank you.
မရဦးသိန်းစိန်က2015ခုနှစ်မှာသူတမရပြန်လှုပ်ရေးမလှုပ်ရေးဟာလူမှုဆန္ဒအပေါ်မူတည်တယ်လို့မကြသေးခင်ကဥရောပခီးစဉ်အတွင်ပြောဆိုခဲ့တာကြောင့်ဒီကိစ္စတကြော့ပြန်ပြီးပေါ်ပေါက်လာပါတယ်။ကျမတို့ VOA သောတာရှင်တွေကလည်းလူလူတဲကပဲမို့ဒီကိစ္စအပေါ်ဘယ်လိုသဘောရကြပါသလဲ။တမရဦးသိန်းစိန်ကိုနောက်တစ်ချိန်ဆက်ပြီးတော့တမရလှုပ်စေခြင်းနဲ့မလှုပ်စေခြင်းဘူးဆိုတာအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-2-3-2-3-2-5-5-5လေးဒါမှမဟုတ်အီးမေးလ်လိပ်စာ burmese@voanews.com ကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီကြိုတင်ပေးပို့ထားဖို့မြစ်တမ်းရက်ခံပါတယ်လေးလိုက်မှဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လဲကိုဆွေးနွေးချင်တာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်လူလူသဘောထားစစ်တမ်းငယ်လေးတစ်ခုဖြစ်ရနိုင်အောင်လို့အားလုံးပါဝင်သဘောထားပေးကြဖို့ကိုဖိတ်ခေါ်ပါတယ်ရှင
်။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အိန္ဒိယစီးပွားရေးအခြေအနေနဲ့ 3D ပုံနှိပ်နည်းပညာအကြောင်းတွေမတင်ပြခင်မှာအခုတော့တောင်တက်သမားတွေရဲ့အခြေအနေကိုပြောပြခြင်းပါတယ်။ပြောင်းဆုံးနေတဲ့ခါကာဘူရာစီတောင်တက်သမားတွေထံကိုရှာဝေကယ်ဆယ်ရေးသမားတွေဒီကနေ့အထိမရောက်နိုင်ဖြစ်နေကြပါတယ်။ရာသီဥတုဆိုးဝါးလွန်းတာကြောင့်ရဟတ်ရင်ပြန်တန်းလို့မရနိုင်တာနဲ့ခြေလင်းကယ်ဆယ်ရေးအဖွဲ့တွေဟာလည်းတောင်ကြီးကိုအချိန်အကျိုးအတွင်းမှာခီးမပေါက်နိုင်ဖြစ်နေကြတာပါ။ရာသီဥတုကြမ်းတမ်းမှုကြောင့်မနေ့ကရောက်ရှိလာတဲ့တရုတ်ကယ်ဆယ်ရေးအဖွဲ့တွေဟာလည်းညှော်မှန်းထားသလောက်ကယ်ဆယ်ရေးလုပ်ငန်းတွေမဆနိုင်ဖြစ်နေကြပါတယ်။အသေးစိတ်ကိုတော့မတ်သိင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပါရှင်။ပြောက်ဆုံးနေတာ15ရက်ရှိသွားပြီဖြစ်တဲ့ခါခါဘိုရာစီရေခဲတောင်ပေါ်ကမြန်မာတောင်တက်သမားနှစ်ဦးတို့ကိုကယ်ဆယ်ရေးဝေဟင်အဖွဲ့တွေရောမြေပြင်အဖွဲ့တွေပါခါခါဘိုရာစီတောင်ချီကိုတောင်မရောက်နိုင်ဖြစ်နေကြဆဲပါတက္ကသိုလ်များခြေလင်းတောင်တက်အသင်းသဘာဝခေါ်တာဖောင်ဒေးရှင်းနဲ့ထူးကုမ္ပဏီတို့ကရဟယင်တွေနဲ့တောင်ချီစခန်းရှိရာကိုသွားနိုင်ဖို့ကြိုးပမ်းချက်ဟာလည်းအခုချိန်ထိမအောင်မမြင်ဖြစ်နေဆဲရှိတဲ့အကြောင်းတက္ကသိုလ်ခြေလင်းတောင်တက်အသင်းတဘာဝခေါ်တာဖောင်ဒေးရှင်းရဲ့အမှုဆောင်တဦးဖြစ်သူဦးထွန်းလအောင်ကပြောပါတယ
်ဒီနေ့တော့ဒီနေ့လေ12နာရီလောက်မှာရာသီဥတုပွင့်တဲ့အတွက်ကျွန်တော်တို့ရဟယင်နေစီနဲ့ပန်းနန်းနေကိုတော့ရိတ်ခါပြီးသွားချပါတယ်ခင်ဗျာဒီရဟယင်တစီနဲ့အဲ့ဒီထူးဖောင်ဒေးရှင်းနိုင်ငံဥတီစာနဲ့လိုက်ပြီးတော့တဟောင်းနှန်းကိုဆက်တက်ပါတယ်ဒါပေမဲ့ရာသီဥတုမကောင်းတဲ့အတွက်လမ်းတွဲကနေပဲပန်းနန်းနေကိုပြန်လာရပါတယ်ခင်ဗျာအဲတရုတ်ဖွဲ့တွေကတော့ခုလက်ရှိအချိန်ဒီပူတာဝမှာညှိနှိုင်းတိုင်ပင်နေတယ်ခင်ဗျသူတို့ကလည်းဒီလမ်းမဆက်တဲ့ရေးတားဖို့လာဖို့တွေအဲ့လောက်ဒီသူတို့အမျော်မှန်းထားတော့အဲ့ဒါလေးနဲ့အားလုံးပြန်ပြီးတော့ညှိနှိုင်းတိုင်ပင်နေတယ်ခင်ဗ
ျမနေ့ကရောက်ရှိလာတဲ့တရုတ်ကယ်ဆယ်ရေးအသင်းဟာလည်းထင်မှတ်မထားတဲ့ရာသီဥတုအခြေအနေကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေမစတင်နိုင်သေးဘဲခါခါဘူရာစီတောင်တဲ့အဖွဲ့ဝင်တွေနဲ့လုပ်ငန်းအစီအစဉ်ဆွေးနွေးနေဆဲဖြစ်ပါတယ်နောက်ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေရဲ့အကူအညီကိုပါစဉ်းစားနေကြရတယ်လို့လည်းဦးထွန်းလအောင်ကပြောပါတယ်။
ရှာဖွေမှုတော့သူတို့နိုင်ငံတကာဘက်ကဟာရောငှားယမ်းမှုခေါ်ယူအကူအညီတောင်းဖို့တော့သူတို့ညှိနေတယ်လို့တော့ကြားပါတယ်ပူတော်မှာပေါ့နော်။ဟုတ်လက်ရှိဒီဘက်ကလည်းအကူအညီပေးတဲ့အဖွဲ့တွေကဒီကျွန်တော်တောင်ပြရောက်ဖို့ကရဟန်းရင်ပြန်တန်းလို့ယာရီဥတုအခြေအနေကပြည့်ပြည့်အတွက်ကျွန်တော်အဓိကအစားဖြစ်နေတာယာရီဥတုကလည်းသူချက်လောက်ရှိပါပြီ။တောင်ကြီးရောက်ဖို့ကကျွန်တော်ပူတော်ဝဲဆိုရင်ပုံမှန်အတိုင်းကျွန်တော်လမ်းလျှောက်သွားမယ်ဆိုရင်15ရက်ကြာပါတယ်ခင်ဗျာ။
ဟု
တ်ကဲ့။အမှန်ကတော့ကျွန်တော်ဒီတောင်ပေါ်တော့ရာလူလူဟိုကျန်တန်းပြီမဲ့လူတွေကတော့လေဟိုကျူးစားပြီးတော့တက်မဲ့ဆိုတော့ဆက်လို့ရနိုင်တဲ့အနေအထားပေါ့အရင်ဆိုးွားလို့ရှိမှခဏတစ်ချိန်နားရမယ်ဖြစ်ပါလေ
။တက္ကသိုလ်ခြေလင်းတောင်တဲ့အတင်းတဘာဝခေါ်သာဖောင်ဒေးရှင်းရဲ့အဖွဲ့ဝင်၈ဦးပါတောင်တဲ့အဖွဲ့ကအဖွဲ့ကောင်းဆောင်ကိုအောင်မြင့်မြတ်နဲ့အဖွဲ့စီမံခန့်ခွဲသူကိုဝေရမင်းသူတို့ပေးပေါင်း2000နီးပါးရှိတဲ့ခါခါဘိုရာစီရေခဲတောင်ထိန်မှာဩဂုတ်လ31ရက်နေ့ကစလို့ပျောက်ဆုံးနေတာဟာဆိုရင်ဒီကနေ့15ရက်ရှိသွားပြီဖြစ်ပါတယ်။သူတို့နှစ်ဦးရဲ့မိသားစုဝင်တွေဟာလည်းပူတာအိုမြို့မှာရောက်ရှိပြီးစောင့်ဆိုင်းနေကြပါပြီ။အဖွဲ့ဝင်၈ဦးပါခခဘိုရာစီတောင်တက်အဖွဲ့ကတောင်ကြီးစခန်းမှာကျန်ခဲ့သူအဖွဲ့ဝင်၆ဦးတို့ကတော့အခုပူတာအိုမြို့မှာရှိနေပြီးရိတ်ခါပြတ်လတ်ခဲ့မှုကြောင့်ကြန့်ခိုင်မှုစိတ်မချရတဲ့အခြေအနေမျိုးကယ်ဆယ်ရေးလုပ်ငန်းတွေမှာပြန်ပြီးတော့သုံးနိုင်တဲ့အနေအထားရှိမရှိကိုလည်းစစ်ဆေးနေရဆဲဖြစ်ပါတယ်။ကချင်ပြည်နယ်ဒေသဆိုင်ရာအာဏာပိုင်တို့ကိုဆက်သွယ်မေးမြန်းကြည့်တာမှာတော့ဒီတောင်တက်သမားနှစ်ယောက်ရှာဖွေရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးထူးခြားမှုမရှိသေးတဲ့အကြောင်းဖြေကြားပါရရှင်
။မတ်တင်ဂီထိုင်ရဲ့စူးစီးတင်ပြချက်ပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေစာပြီးတင်ပြပါမယ်။လွန်ခဲ့တဲ့နှစ်နှစ်ကစလို့အိန္ဒိယနိုင်ငံရဲ့စီးပွားရေးဟာအမြန်ဆုံးနဲ့ပြန်လည်ဦးမော့လာနေတဲ့လက္ခဏာတွေတွေ့ရပါတယ်။အ စိုးရကတော့စီးပွားရေးတိုးတက်လာမှုတွေကိုဒီတိုင်းဆက်ထိန်းထားနိုင်ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။ New Delhi ကအန်ဂျနာပက်ချာသတင်းပေးပို့ထားတာကိုနန်းလာဟုကတင်ပြပါမယ်ခင်ဗျာ
။အင်ဒရီယာနိုင်ငံဝန်ကြီးချုပ်နရေဒရာမိုဒီဦးဆောင်တဲ့အစိုးရဟာပြီးခဲ့တဲ့3လကစလို့အာဏာရလာတဲ့အချိန်ကစပြီးနေကွေးနေတဲ့အိန္ဒိယရဲ့စီးပွားရေးကိုပြန်ပြီးဖွံ့ဖြိုးတိုးတက်လာဖို့လှုံ့ဆော်သွားမယ်အကြောင်းကြေပေးခဲ့ပါတယ်။နောက်ဆုံးရရှိထားတဲ့စီးရင်ကောက်ယူမှုအရသူရဲ့ဒီဂရီစကားအတိုင်းအိန္ဒိယရဲ့စီးပွားရေးတိုးတက်လာတယ်လို့ပြောရမှာပါပြီးခဲ့တဲ့ဧပြီနဲ့ဇွန်3လပတ်မှာအိန္ဒိယရဲ့စီးပွားရေး 9.9 ရာခိုင်နှုန်းတက်လာတာကိုတွေ့ရပါတယ်ပြောရရင်ဒါဟာ2012ခုနှစ်ကစလို့အမြင့်ဆုံးဖြစ်ပါတယ်စီးပွားရေးပညာရှင်တွေကတော့နောက်လာတွေမှာဒီထက်တိုးလာနိုင်မယ်လို့ခန့်မှန်းနေကြပါတယ်ညူးဒေးလီကအပြည်သူ့ဘာသာရေးနဲ့ဥပဒေရေးရအမျိုးသားဌာနကစီးပွားရေးပညာရှင် NRဘာဟာနမတိကတော့ဒီနှစ်ထဲမှာအိန္ဒိယရဲ့စီးပွားရေး6ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ဆိုပါတယ
်။ Going forward I would say the recovery in the investment
ပုံတိုင်းဆက်သွားရင်ယင်းနည်းမြို့နယ်မှုအပိုင်းတွေပြန်ပြီးနလန်းထူလာနိုင်ပါလိမ့်မယ်။အထူးသဖြင့်ကွန်ထရိုးလုပ်မှုအပိုင်းနဲ့လက်ရှိဘဏ္ဍာရေးအစီအမံတွေအတိုင်းကြက်ကြက်မတ်မတ်ဆက်လုပ်သွားမယ်ဆိုရင်စီးပွားရေးယင်းနည်းမြို့နယ်မှုတွေပိုတိုးလာပြီးလက်ရှိဘဏ္ဍာနှစ်ထဲမှာပဲစီးပွားရေးတိုးတက်မှုနှုန်း6ရာခိုင်နှုန်းအထိတက်လာပါလိမ့်မယ်။
အရင်အစိုးရလက်ထက်မှာရည်နာထားရတဲ့လုပ်ငန်းတွေကိုပြန်ပြီးလည်ပတ်အောင်လှုပ်ဆောင်နိုင်တာတွေဟာလည်းစီးပွားရေးတိုးတက်မှုတွေရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပါဝင်ပါတယ်။ရှင်းနီးမြုံနာမှုတွေနေကွေးနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကို9ရာခိုင်နှုန်းအောက်ကျဆင်းစေခဲ့တာပါ။နိုင်ငံရဲ့စီးပွားရေးကိုပြန်ပြီးဦးမော်လာအောင်လှုပ်ဆောင်ပေးမယ်ဆိုတဲ့စကားနဲ့ပြီးခဲ့တဲ့3လကအာဏာရလာတဲ့အိန္ဒိယလက်ရှိအစိုးရဟာပြည်ရင်းပြည်ပရင်းနှီးမြုံနာသူတွေကိုဆွဲဆောင်နိုင်ခဲ့တယ်လို့လည်းဆန်စစ်သူတွေကပြောပါရယ်။အာဏာရပြီး3လအတွင်းအိန္ဒိယအစိုးရကပြပရင်းနှီးမြှုပ်နှံမှုပမာဏကိုကာကွယ်ရေးအမခန့်လုပ်ငန်းနဲ့မိရထားလုပ်ငန်းတွေမှာတိုးမြှင့်ပေးခဲ့တာပါအရေးအကြီးဆုံးအချက်ဖြစ်တဲ့ပြည်ရင်းပြပရင်းနှီးမြှုပ်နှံမှုအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေကိုလည်းရှင်းချပေးခဲ့ပါတယ်ဂျပန်နိုင်ငံကိုတင်းလာနေကအလဲပတ်ရောက်နေတဲ့ဝန်ကြီးချုပ်ကသူ့နိုင်ငံမှာဂျပန်လိုအရေးအသွေးပြည့်ဝတာမျိုးဖြစ်ဖို့ပုံတူကူလှုပ်ဆောင်လိုတယ်လို့ဂျပန်စီးပွားရေးသမားတွေကိုပြောဆိုသွားခဲ့ပါတယ
် इसके लिए कौन से कदम महत्वपूर्ण होते हैं
सिपाही လုတ်ဖို့လွယ်ကူပြီးရှင်းလင်းတဲ့ဥပဒေပြဋ္ဌာန်းချက်တွေလိုနေသေးတယ်လို့အိန္ဒိယဝန်ကြီးချုပ်ကဟင်ဒီဘာသာနဲ့ပြောဆိုခဲ့တာပါအိန္ဒိယရဲ့စီးပွားရေးဥမော်လာတဲ့အပေါ်အကောင်းမြင်သဘောထားတွေနဲ့စိတ်ဝင်တစားစောင့်ကြည့်နေတဲ့နိုင်ငံတွေထဲမှာဂျပန်နိုင်ငံလည်းအပါအဝင်ပါအစိုးရရဲ့ဘာနာရေးပြုပြင်ပြောင်းလဲမှုကြောင့်နိုင်ငံရဲ့စီးပွားရေးပြန်ပြီးဥမော်လာမယ်လို့သူယုံကြည်ကြောင်းဘာနာရေးဝန်ကြီးအာရွန်ဂျက်လေးကလည်းဆိုပါတယ်
A 5.7% growth rate is encouraging.with the long term impact of all the
ရတမခုနှစ်ရာခိုင်နှုန်းတိုးလာတဲ့ဆိုတာကအားတက်စရာပါအစပြိုးဆောင်ရွက်ချက်အစ်တွေနဲ့အတူရေရှည်အကျိုးသက်ရောက်မှုတွေအတွက်ရှေ့လာမဲ့ဗန္ဓာရေး3လပတ်ကာလတွေမှာလည်းထိရောက်မှုတွေရှိလာမှာသိကြပါတယ
်ဒါပေမဲ့လည်းအစိုးရတိကနိုင်ငံရေးအရာထိလွယ်ရှလွယ်ဖြစ်တဲ့အလုပ်သမားအရေးအခွန်ပေးဆောင်ရေးနဲ့ပတ်သက်ပြီးပြုပြင်ရေးတွေမလုပ်သေးတဲ့အတွက်တချို့စီးပွားရေးပညာရှင်တွေကအားမလိုအားမရဖြစ်နေပါတယ်ဒီအချက်တွေကိုကင်တွယ်မှုမရှိဘဲနဲ့တော့အရင်ဆယ်စုနှစ်တွေကလိုကမ္ဘာစီးပွားဖွံ့ဖြိုးတိုးတက်မှုအမြန်ဆုံးတိုင်းမြေအဖြစ်ပြန်ရောက်မှာမဟုတ်ဘူးလို့သုံးသပ်နေသူတွေလည်းရှိနေပါတယ်ရှင်
။နန်းလောက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့ညနေခင်းအတွက်နောက်ဆုံးအဖြစ်ဤပညာနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။အလျားအနံအမြင့်ဘက်သုံးဘက်စလုံးအတွက်သုံးဘက်မြင် 3D printing ပုံနှိပ်ဤပညာကိုအရာဝတ္ထုတွေအတွက်ပုံစံတူပစ္စည်းထုတ်လုပ်တဲ့နောက်ဆုံးပေါ်ကုန်ထုတ်လုပ်တဲ့ဤအဖြစ်အတော်သုံးလာကြပြီဖြစ်ပါတယ်စက်တင်ဘာလ4ရက်နေ့ကလန်ဒန်မှာပြုလုပ်သွားတဲ့ 3D printers လို့ခေါ်ကြတဲ့ပုံစံတူထုတ်ဆက်ရုပ်တွေကိုသုံးပြီးဆက်တွေအဝတ်အထည်ကားနဲ့လူခန္ဓာကိုအစိပ်ပိုင်းတွေထိလင်းလင်းမြန်မြန်နဲ့အချိန်သိမ့်မကုန်ငွေသိမ့်မကုန်ပဲဘယ်လိုဤပညာသုံးထုတ်လုပ်တယ်ဆိုတာကိုပြသထားပါတယ် VOA သတင်းတောက်ဇလတ်ဒီကဟုတ်သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြမှာပ
ါတနအီကိုမိုင်ညာလောက်ထိပြေးနိုင်တဲ့ဒီကားမျိုးကို Limus 24နာရီပြိုင်ပွဲမှာဝင်ပြီးပြိုင်ဖို့စီစဉ်ထားပါတယ်သူ့ကိုထုတ်လုပ်တဲ့ကုမ္ပဏီက Britain နိုင်ငံ Silverstone အခြေစိုက် Striker ပြိုင်ကားကုမ္ပဏီဖြစ်ပါတယ်
Limus sport such a competitive industry that if you're slow in bringing
something ငါတို့တဲ့ကုမ္ပဏီတွေအတွက်အသစ်စန်းတစ်ခုပေါ်တိုင်းကိုမလုံနိုင်ရင်ခေနောက်ကျသွားပြီးသူများရဲ့အမိလိုက်နိုင်ဖို့မလွယ်ပဲဖြစ်သွားနိုင်ပါတယ်
တခြားကုမ္ပဏီတွေလိုပဲ Striker ကုမ္ပဏီကလည်း 3D ပုံနှိပ်ဆက်ကိုသုံးပြီးဒီဇိုင်းသစ်တွေပစ္စည်းသစ်တွေကိုအမြန်ဆုံးရအောင်ကြိုးစားနေပါတယ်။အခုတော့သူတို့က 3D ပုံနှိပ်နည်းပညာကိုသုံးပြီးကားပစ္စည်းတွေကိုကိုလိုချင်တဲ့ပုံစံရအောင်တလွှာပြီးတလွှာကွန်ပျူတာသုံးပြီးထုတ်နေတယ်လို့ Engineer Dan Wamsley ကပြောပါတယ
်။ So we've got aerodynamic components on the car such as front dive planes, the air intake.
တင်ကားတွေမှာတုံးတဲ့လေခွင်းနဲ့အကာတွေလေဆုပ်ပေါက်တွေလိုမျိုးလေချောင်းဆိုင်ရာကားစိတ်ပန်းတွေကိုထုတ်လာနိုင်ပါပြီ။ဒါကြောင့်လဲပြောင်းမောင်းဝင်နိုင်တဲ့ကားစီးဖြစ်လာတဲ့အထိတကယ်ကိုပေါ့ပေါ့ပါခိုင်ခိုင်မာမာဖြစ်ဖို့လိုတဲ့နေရာတွေအတွက်လိုသလိုထုတ်ပေးနိုင်တဲ့ပစ္စည်းတွေကိုရလာတာပါ
။မီးလောင်တာလိုပြဿနာတွေရှိမရှိနေစဉ်လိုက်ပြီးထောက်လန်းနေတဲ့မောင်းသူမဲ့ drone ရင်အသေးလေးတွေကိုထုတ်တဲ့ Dutch company က Aerial Tectonics company ပါ။
At the moment working on drone to drone communication.where a drone can talk with another drone
လောလောဆယ်မှာတော့ drone တစ်ခုကနေနောက်တစ်ခုကိုအဆက်အသွယ်လုပ်နိုင်ဖို့ကြိုးစားနေပါတယ် drone တစ်ခုကနောက်တစ်ခုကိုလှမ်းပြောနိုင်တယ်လို့သူဘယ်မှာရှိတယ်ဆိုတာကိုပါသိအောင်တော့လုပ်နိုင်ပါပြီနောက်ဆိုဒီ drone တွေဟာအရွယ်ပိုသေးပြီးအခုဘယ်သူမှတွက်မထားတာမျိုးတွေပါလုပ်နိုင်လာတဲ့အထိပိုကောင်းလာနိုင်ပါတယ
်ရုပ်ရှင်လုပ်ငန်းမှာအဝတ်ဒီဇိုင်းအသစ်ထွင်သူတွေအတွက်လည်းဒီနည်းပညာကအသုံးဝင်ပါတယ်
Not so long ago, if we'd invested a lot of time in making a prototype, if we found that it didn't fit, we had to change it dramatically.
ရင်းနှောင်းကတော့တော့အချိန်ကုန်တာပါဝစ်ဆုံကမတော်ရင်ဖြစ်စေတခုခုပြောင်းပြဖို့လိုအပ်ရင်ဖြစ်စေအချိန်တွေအတော့ကိုယူပြီးတော့ပြန်လုပ်ရတာပါအခုတော့ဘလို့အစ်စ်ပြောင်းပေးခြင်းလဲအများဆုံးလုပ်လို့ရနေပါပြီ
ဒါကို fashion design ထွင်သူတွေကလည်းသဘောတူပါတယ်ဒါပေမဲ့ 3D printer ထုတ်တဲ့ American company က Naomi Kempfer ကတော့ဒီနည်းပညာဟာအခုထိတိုးတက်အောင်လုပ်နေရတဲ့အဆင့်မှာပဲရှိသေးတယ်လို့ဆိုပါတယ
် We're still waiting for a 3D printed materials that have the right durability and
3D printed materials တွေတာရှိခံဖို့နဲ့ခန္ဓာရင်ရှိတဲ့ခြေမြင်တွေသုံးလာနိုင်ဖို့အချိန်ကိုစောင့်နေပါတယ်ဒါဟာတလွာပြီးမှတလွာဆက်ဆက်ပြီးတော့ထုတ်ရတဲ့နည်းပညာမျိုးမဟုတ်ပိတ်သားကောင်းကောင်းကိုထုတ်နိုင်ဖို့အတွက်ဒီပုံနှိပ်ဆက်မှာခြေမြင်ကိုအဆက်မပြတ်ထည့်ပေးနေရတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်
3D ပုံနှိပ်တဲ့နည်းပညာကိုသုံးပြီးplastic surgery အစားထိုးကုသသူတွေပြီးသူကပညာရှင်တွေနဲ့ဆက်မှုလုပ်ငန်းရှင်တွေအတွက်နမူနာပုံစံတွေထုတ်လို့ရကနေအခုတော့တဆင့်တက်နိုင်ဖို့အတွက်လှုပ်ဆောင်နေပြီဖြစ်ပါတယ်
တော်ခင်မျိုးတဲ့တင်ပြကြပါခနာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်စာရေးမယ်ဆိုရင် VOA မြန်မာ American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855လို့လိပ်စာတက်ပြီးပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့ည9:00 VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါမြန်မာဒီမိုကရေစီရေးရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသုံးသက်ချက်တက်ကြီးစကားအစီအစဉ်တွေကိုလိုင်းနိုမီတာ25 32 51တို့ကနေတင်ဆက်သွားမှာပါခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းတင်ပြပါမယ်
အမေရိကန်ပြည်တော်စုကပန်ကြားရတဲ့အစ္စလမ်စစ်သွေးကြောင့်အဲဆက်ဖွဲ့ကိုနှိမ်နင်းဖို့စီရေးအကူအညီပေးမယ်လို့ဩစတြေးလျကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေကအစ္စလမ်စစ်ရောက် ISIS ဖွဲ့ကိုချေမှုရင်းနိုင်ငံကညွန်မောင်းဖွဲ့ဖွဲ့စည်းနိုင်မှုသူခီးစဉ်နောက်ဆုံးဖြစ်ပြည်သင့်နိုင်ငံမှာရောက်နေပါတယ်။အီရန်နိုင်ငံရေးနဲ့ပတ်သက်လို့တင်းနာနေပြည်သင့်နိုင်ငံပါရီမြို့မှာကျင်းပမဲ့ဆွေးနွေးပွဲမှာယူကရိန်းနိုင်ငံအရေးကိုလည်းအစည်းအဝေးပြင်ပဆွေးနွေးပွဲဖြစ်ဆွေးနွေးသွားမယ်လို့မျှော်လင့်နေကြပါတယ်။မြောက်ကိုရီးယားကဖန်ထားတဲ့အမေရိကန်နိုင်ငံသားမက်သီယူမီလာကိုမြောက်ကိုရီးယားနိုင်ငံပေါ်ရန်လူတဲ့လုပ်ရည်တွေလုပ်တယ်လို့ဆိုဆက်ပြီးအလုကျန်းနဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်အသက်20ရွယ်မီလာဟာပြီးခဲ့တဲ့အပိလာတုန်းကမြောက်ကိုရီးယားလူမှုကြီးကြပ်ရေးရှေ့မှာသူ့ရဲ့ပြည်ဝင်ဗီဇာကိုဆုတ်ပြတ်ပြီးနိုင်ငံရေးခွန်လုံဝင်တောင်းခံတာပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျိုးကေဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16.25 ရုကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်အားပေးတဲ့အတွက်အထူးပဲကျေးဇူးပါကျွန်တော်တို့နောက်ထပ်2နာရီအကြာမှာပြန်ဆုံရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.